အာဏာသိမ်းမှုအကျိုးဆက်အနေနဲ့စီးပွားရေးထိခိုက်မှုကြက်ကပြင်းထန်လာနိုင်တယ်လို့စီးပွားရေးလျော်သူတွေကသုံးသပ်မှုတွေရှိနေတယ်လို့အာဏာသိမ်းမှုတွေအပြီးစေုပ်ချုပ်ရေးကောင်စီရဲ့ကန့်သတ်မှုတွေနဲ့အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားမှုတွေကြောင့်ပါအခြေခံလူဒန်းစားတွေမှာစီးပွားရေးထိခိုက်မှုတွေမြင့်မားလာတာနဲ့ပတ်သက်လို့ VOA သတင်းတောက်မက်ခင်ပြူထွေးကတင်ပြပေးထားပါဗျာ။
ဖေဖော်ဝါရီလ3ရက်နေ့ကစလို့စစ်တပ်ကအာဏာသိမ်းထားတဲ့အကျိုးဆက်ကြောင့်စီးပွားရေးအပေါ်တက်ရောက်နေတာမှာဒေါ်လာဈေးရွှေဈေးနဲ့ဆက်သုံးစီဈေးတွေမြင့်တက်လာခဲ့ပါတယ်။ဆက်သုံးစီဈေးဆိုရင်အာဏာမသိမ်းခင်ကထက်တလီတာကိုပြန်မြချက်300ဝန်းကျင်ထိဈေးတက်ခဲ့တာပါ။ရွှေဈေးကလည်းတစ်ချက်သားကိုချက်2သိန်းခွဲဝန်းကျင်လောက်အထိတက်နေပါပြီ။အခြေခံစားတောက်ကုန်တွေရဲ့ဈေးကတော့တိတိတသာပြောင်းလဲတာမတွေ့ရသေးပါဘူး။ဒါနဲ့ကိုပိုင်စီးပွားရေးလုပ်ငန်းအတော်များများအယောင်းဝယ်အေးနေတဲ့အတွက်လုပ်ငန်းတွေကတော့ထိုင်းနေပါတယ်။စေုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်တစ်ခုဖြစ်တဲ့လှိုင်သာယာမြို့နယ်ကစီးဆိုင်ပိုင်ရှင်တယောက်ကသူ့ရဲ့အခက်အခဲကိုအခုလိုပြောပြပါတယ်
။အာနာဒိန်ဒီဝါရေးကတော့ကိုဗစ်ရဲ့ပုံပြတိုးတွေစွာရိုက်ခဲ့တဲ့နှောင်းကအောင်တယ်။ဒီလိုပေါ့နော်။ဟိုကျွန်တော်တို့မာရှယ်လော့ထုတ်တာဆိုတော့ကျွန်တော်ဒီမှာဆိုရင်မနက်9နာရီည9နာရီလောက်ပဲရောင်းဝယ်ပေါက်ကတွာလာလို့ရတော့အဲ့ဒါမျိုးကြောင့်လေသူအတွာလာနည်းနည်းကျဲသွားတယ်ဟာပေါ့။ကျေုံပြိတဲ့အပိုင်းကလေဥပါရံမရှိတော့ဝင်ဝင်လေးလဲနေသွားတယ်။တချို့လေဒီအာနာတင်းတဲ့တကြောင်လေအလုတ်ကန်ကြီးဟိုအဆင်မပြေတော့ဘူးပေါ့နော်။သူ့ဆဲုံကြီးလေပြိတဲ့အပိုင်းကြီးပါနေဆိုတော့အလုတ်ကန်ကြီးအဆင်မပြေတော့အဲ့လိုဝင်ဝင်လေးနေသွားတော့အရောင်းဝယ်ဒီမှာလေဟိုအခြေခံစားသုံးတဲ့လူကြီးဝင်ဝင်နေတော့အရောင်းဝယ်သမားကြီးလည်းအရောင်းဝယ်နေသွားတော့
ရန်ကုန်မြို့လေးကစာအုပ်ထုတ်လို့ရောင်းဝယ်ရေးလုပ်ငန်းလုပ်နေသူတယောက်ကလည်းဆရာနာတင်းကြီးကလေးကဝင်ငွေလုံးဝမရှိတဲ့အခြေအနေကိုပြောပြပါတယ်
တော်တယ်ပြည်ရဲ့အခြေအနေကတော့ဒီနေ့ကတော့ကျွန်တော်တို့ကစီးလို့ပဲပေါ့နော်ဒီနေ့ကဟိုကျိုးစီပါကျွန်တော်တို့ဥပဒေရောက်ရတယ်ဆိုတော့အခုဒီဒီ level တကယ်တော့ကျွန်တော်တို့ကဟိုစီးလို့ပဲရောင်းရတယ်အဲဟိုတော့ကျွန်တော်တို့မတူတာပေါ့မတူတာကပြည်ရဲ့စစ်တာတော့ကျွန်တော်ကကိုဗစ်ဖြစ်တော့လည်းကျွန်တော်တို့ပုံမှန်အနေနဲ့ကျွန်တော်တို့တစ်ချက်တစ်ချက်ပြေးကြအောင်ဒီမှာကျတော့ဒီနေ့ကတော့ကျွန်တော်ပြောရင်ချက်တာလည်းမဟုတ်ဘူးစားတယ်ချင်းရတယ်စားတယ်အခုဖြစ်တော့တော့ဘောတော်ဝါဒီစာရည်ကိုထွက်လာရောစာအုပ်ကိုထွက်လာကြောပုံလေးတွေရထားတယ်ပုံစံတွေကြီးကြောပြည့်ထားတယ်စာအုပ်ရှင်းပြတဲ့နေရာတွေပြည့်ထားတယ်စာအုပ်ဆိုင်စာအုပ်ဆိုင်ကြီးရထားတယ်ရှင်းရတာလည်းစာစာအုပ်ဝင်တယ်ရှင်းတယ်နော်အဲ့လိုနေထားမှုကြောင့်ဒီဆရာနာတဲ့ပုံမှာကြုံတွေ့နေရတာပေါ့
အနာသိငယ်ပြီးတဲ့နောက်စစ်ကောင်စီကအင်တာနက်ဆက်သွယ်မှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်အထူးသဖြင့်လက်ကင်ဖုန်းတွေကနေအင်တာနက်ဆက်သွယ်လို့မရအောင်လုပ်ခဲ့တာကြောင့်အွန်လိုင်းပေါ်ကနေရောင်းဝယ်ဖောင်ကားကြတဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအတော်များများရပ်နားလိုက်ရတာတွေရှိနေတယ်လို့အွန်လိုင်းကနေအစားအသောက်ပို့ဆောင်ပေးနေတဲ့လူတွေမှလည်းဝင်ငွေထိခိုက်လာရပါတယ်
။ရှင်းပြောရရင်ကျွန်တော်တို့ delivery တမားရီကတော့နည်းနည်းတော့ထိခိုက်မှုပြရပါဘူး။ကျွန်တော်ကတစ်နေ့လုံးမှတစ်နေ့စားရတာဆိုတော့လေအင်တာနက်မရှိဘူးဆိုတော့အင်တာနက်မရှိရင်တော့ပို့ကောင်းတာပေါ့ဗျာ။အင်တာနက်မရှိတော့နည်းနည်းတော့ wifi လေး wifi နေရာလိုက်ရှာလိုက်လိုက်ရှာပြီးတော့line line တော့ wifi နဲ့ဖွင့်မွားနဲ့ line ဖွင့်ပြီးပြန်ပြီးဟိုကလိုရတာနဲ့ဒါလိုရတယ်နည်းနည်းတော့ရှုပ်တာပေါ့ဗျ wifi လေးနဲ့ဆိုတော့အရင်တော့ထပ်တော့ငွေလေပတ်မှုတော့မရဘူးပေါ့ဖွင့်နေတာပေါ့ဗျာဘယ်လိုများဟို internet line ရတော့ပုံမှန်ဆွဲနေကြဆိုရင်ဗျာတလောက်ဟိုတစ်ပတ်ကိုအနေဆုံးမရအောင်ဆိုတသိန်းကျော်လောက်ရတယ်လေအဲအခုကျတော့တကယ်နင်းဟိုအခု wifi နဲ့တခြားလုံးမယ်ဆိုရင်တော့မှတစ်ပတ်ကိုအနေဆုံးမရအောင်ဆိုရင်ဟိုကတော့ပြန်ရ5000လောက်ပဲပြန်ရအဲ့လောက်တော့ပဲရ
အခုလိုအခြေအနေမှာစီးပွားရေးကမရေမရာဖြစ်နေပြီထိခိုက်မှုကြီးမားနိုင်တယ်လို့စီးပွားရေးလေ့လာသူတယောက်ကသုံးသပ်ပါတယ်
။ဟုတ်ပြီပြောကြပါမလဲဘယ်လောက်ထိအလုပ်လုပ်လို့မရဖြစ်မလဲဆိုတာကိုပဲအချိန်ကြီးကမှန်းဆလို့မရဘူးဖြစ်စီးပွားရေးပြည့်စုံမှုအလားလာလေးပေါ့နော်။အဲ့ဒါလည်းပတ်သက်လို့ဆိုရင်ညာကြီးလည်းရှိတယ်။ဟိုကျိုးတဲ့လက်လျှောက်လို့အချိန်ကြီးရှိတော့ကအင်ပက်ကတော့ဟိုဖြစ်မယ်ဘယ်လောက်ကြီးမလဲဘယ်လောက်ထိစိုးစိုးဝါဖြစ်မလဲစောက်တာကတစ်ခင်းနော်စီးပွားရေးလောကတစ်ခုလုံးကိုနော်ဒီလိုဒီလိုလူအောက်ချိန်ကြီးပေါ့နော်။ဘလောက်တိရက်ခတ်သွားမလဲဆိုတာဟိုအတိုင်းတာပဲဟိုကစဉ်းစားကြရှိဒီကြောက်တော့ထိခိုက်မယ်ဟိုကြာစင်မယ်ဟိုကုသားပြဖြီးရှာလို့မတွေ့ဘူးလေဟိုဆရာနာတင်းလိုက်တဲ့အချိန်ကနေစပြီးတော့လျှောက်ထိခိုက်သွားပြီ
ပြီးခဲ့တဲ့မတ်လ26ရက်နေ့ကထုတ်ပြန်တဲ့ကမ္ဘာ့ဗန်ရဲ့စီးပွားရေးအစဉ်ခန်းစာအရဆရာနာတင်းမှုကြောင့်မြမစီးပွားရေးကြာစင်မှုဟာ10ရာခိုင်နှုန်းအထိရှိနေပြီးနှစ်ပေါင်း30ကျော်အတွင်းအကြီးမားဆုံးကျဆင်းမှုဖြစ်လာနိုင်တယ်လို့ဖော်ပြထားပါတယ်။ဒါဟာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုနဲ့ဝင်ငွေတွေအပေါ်အခြေခံတွက်ချက်တာဖြစ်ပြီးစနပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းတာကြောင့်မြမစီးပွားရေးကိုအကြီးအကျယ်ထိခိုက်နိုင်တာကိုလည်းဖော်ပြထားတာပါ။ရွှေပြောင်းသွားလာတာကိုကန့်သတ်တာ၊ဘဏ်လုပ်ငန်း၊ကုန်စည်ထောက်ပံ့ပို့ဆောင်ရေးနဲ့အင်တာနက်ဝန်ဆောင်မှုတွေအပါအဝင်အများပြည်သူဆိုင်ရာဝန်ဆောင်မှုတွေပြတ်တောက်တာကစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ခန့်မှန်းထားပါတယ်ရှင်။